ဒီကနေ့ရန်ကုန်လှိုင်းသာယာဆက်မှုဆောင်၃ဒိုင်ရီဖနက်ဆက်ယုံကမြန်မာအလုံတမားနှစ်ထောင်ကျော်ဟာဆန္ဒပြခဲ့ကြပါတယ်အလုံတမားတွေအနေနဲ့အခြေခံလုံအားကနေပါတာကြောင့်ရောပြီးခဲ့တဲ့လကလစာဖြတ်တောက်ခံရတာတွေအတွက်မကျေနပ်လို့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ဒီတော့အခုဆန္ဒပြပွဲအခြေအနေပြီးဆုံးသွားပြီလားအလုံရှင်တဲ့အလုံတမားတွေကြာဘယ်လိုညှိယူခဲ့ကြတယ်လဲဆိုတာကိုစုံစမ်းထ ကျော်ကိုဖျက်တောက်ခံခဲ့ရတာကိုအကြောင်းပြုပြီးအလုသမားတွေဆန္ဒပြမှုတွေဖြစ်ခဲ့ရကြောင်းဆန္ဒပြအလုသမားတွေရေဆောင်ရွက်နေသူတို့ကပြောပြပါတယ်
ဒီရက်ဒီဇန်နဝါရီလကပြည့်ရက်ပေါ့ရုံးပြည့်ရက်9ရက်ရှိတယ်လွတ်လပ်ရေးနေ့အပောင်းဝင်9ရက်ဒီရုံးနေ့ပြည်ပပွဲတော်ဖြစ်လို့ဆိုပြီးတော့လုပ်ငန်းအလုပ်ချိန်ရနေပြီးတော့9ရက်ပြည့်တယ်အခုဒီလကုန်လို့ငွေချင်းတဲ့ခါကျတော့ငွေချင်းတဲ့သွားတော့လကုန်ပြီ9ရက်ကနေ9ရက်တက်မှာဖြစ်တယ်အဲဒီငွေချင်းတဲ့ခါကျတော့အဲလုံးပြည့်ရက်များလို့ဆိုပြီးတော့တယောက်ကို12,000အဲ့လိုဖြတ်တယ်ဖြတ်ထားလိုက်တယ်ဆိုတော့အဲ့တော့အဲ့လိုဖြတ်တော့တစ်ခါကလူမားကြီးမှာဘာတက်တနာကြီးလဲဆိုတော့သူတို့လုတ်တဲ့ရလာကလေးကစားလို့လောက်အောင်ဘူးဒီရဲ့ဒီစားထဲမှာပြီးခဲ့တဲ့လအစပြီးတော့ဒီသူတို့နေတဲ့အဆောင်တွေအဆောင်စိတ်တွေတက်တယ်သမင်းစိတ်တွေတက်တယ်အဲ့လိုခက်ခဲတွေဖြစ်နေတော့သူတို့ဒီတွေးရတဲ့ပိစာတွေဘာတွေအဲ့လိုပိစာတွေလည်းအများကြီးပြီးဒီပတ်စံနဲ့သူတို့ကတက်လို့ဆက်လို့ရက်ကြည့်လို့မရတော့ဘူးအဲ့ဒါဒီလိုပိစာတွေကလုတ်တာလာကဆက်တော့နေဆက်တော့နေဒီစက်မှုကလည်းလူမားဆန္ဒပြမှုဖြစ်တာအဓိကတော့အဲ့သူတို့စာဝင်နေကြီးဘုံမရက်တည်လို့များလို့ထားဖြစ်တာဒီလောကနာတော်ဘောမကျင့်တတ်တာဒီဘောမှာနှိမ့်နိုင်ရပေါ့သူတို့ကဒီသဘောပဲ
ဆန္ဒပြတာကတော့မနေ့ပိုင်း9နာရီကျော်အချိန်လောက်ကစပြီးအလုံမစင်းပဲစိတ်ယုံရှိမှဆူယုံနေတာဖြစ်ကြောင်းလုံသမားတွေအနေနဲ့တောင်းဆိုတာကအခြေခံလစာတိုးပေးဖို့တနာယူ85ချက်ကနေကြက်ငွေ250ထိတိုးပေးဖို့တောင်းဆိုခဲ့တယ်လို့လည်းလုံသမားတို့ကပြောပြပါဗျာ
လူချင်းနဲ့ဟာတောင်းတာလေအခြေခံလစာတောင်းတာလေတောင်းတော့မရသေးဘူးတနာယူ85ချက်250တောင်းတော့ဒီဟိုကအခြေခံလစာအရင်နဲ့ပေါ့နော်အဲလုံးမလုံးဝနဲ့ပြန်လာကြ
အလုတ်သမားတွေအနေနဲ့တခြားမကျေနပ်မှုတွေရှိနေကြအောင်သူတို့ကိုအလုတ်ရှင်ကချိန်ချမှုတွေလုပ်နေတယ်လို့လည်းခံစားရကြအောင်ဆန္ဒပြအလုတ်သမားရေးဆောင်ရွက်နေသူကပြောပြပါဗျ။အ
ဲဆက်ရုံဒီတိုင်းမှာဗာလဲဆိုပြီးခဲ့တဲ့အရာရဲ့ကိစ္စတွေဆိုလည်းသိမှုပေးတာပါညာတိတိယောက်လုပ်မယ်ဆိုရင်ကိုဆိုးတာလုတ်သမားတွေနဲ့ကျေနပ်တာဒီဇန်နဝါရီလဇန်ပိုင်းမှာဒီအမေရိကန်နိုင်ငံရဲ့ကိုယ်စားလှယ်ကဗမာပြည်လုတ်သမားစက်ဝင်လာမယ်ဆိုစက်ဝင်ကတည်းကတင်းနေချင်ပြန်ရောအဲအဲ့ရက်ပိုင်းမှာအဲ့လာမယ့်တစ်ရက်နဲ့လည်းနှစ်ရက်လောက်မှာအဲ့ဆက်ရုံထဲမှာတော်ရူရပါရအစားပေါ့ဗျာစုတ်ပြတ်နေတာတွေအကုန်လုံးကိုအစ်စ်တွေကုန်နေပြီးစိတ်ုံတိုင်းကြီးရအဲ့ဒီမှာနိုင်ငံခြားသားလူတယောက်လာတယ်ပေါ့ဗျာအမေရိကန်နိုင်ငံသားလို့ပြောတယ်ပေါ့တကယ်ကြမ်းတဲ့လူသမားတွေကိုစကားပြောတယ်ပြောတော့ဘာလို့လဲဆိုတော့လူသမားတွေနဲ့ဆန္ဒကြွက်မရှိဘူးဆန္ဒကြမယ်ဆိုလို့ရှိရင်ဥပဒေရအရေးယူလို့ရအဲ့တော့လူသမားတွေကိုလူကိုယ့်ရဲ့ခက်ခဲတွေကိုလေးပါရုံးနဲ့တင်ပြရမယ်ဆိုပြီးတော့ဒီလူကပြောတယ်ပေါ့တကယ်ကြမ်းအလိုပြန်ပြောပြတယ်ပေါ့လူသမားတွေကတိကျစောက်ကိုကစိတ်ုံဘက်ဆိုင်ရှင်ဘက်ကအချမ်းဆန်လုပ်တယ်လို့သူကထင်ကြတယ်ဒါကိုလည်းမကျေနပ်ကြဘူးခုနကအဲ့အဲ့လူကတော့လဲရတဲ့ပစ္စည်းတွေအစ်စ်တွေပါလေအဲ့ဒီလူပြန်သွားတော့အကုန်သိမ်းပလိုက်တယ်အဲ့လူမရှင်းတဲ့ချက်တွေလည်းရှိတယ်တကယ်ဆိုရင်အဲ့ဒီလူကပြောတဲ့အတိုင်းလည်းဟုတ်ရှင်မဟုတ်ပါဘူးတကယ်ကြောင့်သူပြန်ညွန်လို့ပြန်နေရလဲဖြစ်နိုင်တာဘာလို့မှရတာကိုမယုံဘူးပြီးတော့အဲ့လူကြီးလာပြီးတော့ချင်းကြောက်တာကိုဖြစ်တာပြီးတော့လက်မခံဘူးပေါ့ဗျာမရှင်းတော့ဒါကြီးလည်းရှိနေတယ
်တိုင်ကြီးဖနက်ဆက်ယုံဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြမှုတွေဖြစ်ခဲ့ပြီးအခြေခံလစာတိုးပေးဖို့တောင်းဆိုခဲ့ရမှာအလုသမားတွေတောင်းဆိုတဲ့အတိုင်းမရရှိပဲအနှဲငယ်တိုးပေးုံနဲ့ခြေနဲ့ခဲ့ရကြောင်းလက်ရှိမှာတော့အလုသမားတွေဟာအခြေခံလစာအပါအဝင်မနေ့9နာရီကျော်ကနေည9နာရီကျော်ထိအလုလုပ်ခဲ့ရပေမဲ့တစ်လလုံးမှာကြက်ငွေ5,000ကနေ6,000ထိသာရပြီးလစာငွေတွေဖျက်တောက်ခံရတာတွေဟာအဆင်မပြေဖြစ်ရကြောင်းတွေကိုလည်းပြောသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတိုင်ကြီးဖနက်ဆက်ယုံကိုဆက်သွယ်တဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်